မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ဝန်ကြီးမင်းအောင်ဟန်ကပါကြောင့်အာဏာသိမ်းယူခဲ့တယ်လို့ဆိုတာရှင်းလင်းတဲ့မင်းကွန်ဒီကနေ့မှပြောကြားပါတယ်။နိုင်ငံတော်အခြေအနေရရက်ကိုပြည်သူလူထုကိုပြောကြားတဲ့မင်းကွန်နဲ့မှမင်းစင်းမာရာတွေကိုထောက်ပြပြီးတော့နောက်ဆုံးအချိန်အထိဥပဒေနဲ့အညီဖြည့်ရှင်းဖို့လုပ်ခဲ့တယ်လို့ဆိုပါတယ်။မလွဲမဆောင်တာလို့အရေးပေါ်ကာလမှာတာဝန်ယူထားရခြင်းဖြစ်တယ်လို့လည်းပြောပါတယ်။အနာသိယူပြီးတော့ပိုပြီးစီကံပြေးသွားတဲ့ဒီမိုကရေစီစနစ်ပေါ်ဆောင်ရေးကိုလမ်းပြအချက်၅ချက်နဲ့လှုပ်ဆောင်နေတယ်ဆိုပြီးတော့လည်းရှင်းပြသွားပါတယ်။ကိုဗစ်ကာလကြာဆင်းနေတဲ့စီးပွားရေးအခြေအနေတွေပြန်လည်တိုးတက်လာစေဖို့အတွက်ပြည်ရင်းလုပ်ငန်းရှင်တွေနဲ့တိုင်ပင်လှုပ်ဆောင်နေတဲ့အကြောင်းတစ်ခါပြပရင်းနှီးကြောင့်တာတွေနဲ့လုပ်ငန်းတွေအနေနဲ့လည်းစိုးရိမ်မှုရှိပဲဆက်လက်ပူးပေါင်းဆောင်ရွက်ဖို့လည်းသူကအထူးတလဲပြောပါတယ်။ဒီနေ့မြန်မာနိုင်ငံတဝက်မှာဖြစ်ခဲ့တဲ့ပြည်သူတွေလမ်းပေါ်ထွက်တန်းခွေဆန္ဒပြမှုတွေနဲ့ပတ်သက်လို့တော့တစုံတရာဖော်ပြပြောဆိုတာမျိုးမလုပ်ခဲ့ပါဘူး။ပြည်သူတွေအနေနဲ့စိတ်ခံစားမှုထက်ကိုပကတိအချက်အလက်မှန်ပြားတွေကိုရှေ့ရှုပြီးတော့လက်တွဲညီဆောင်ရွက်သွားကြဖို့မြစ်တာရက်ခံတိုက်တွန်းတယ်လို့သာဗိုလ်ချုပ်ကြီးမင်းအောင်ဟန်ကပြောကြားခဲ့ပါတယ်။